Welcome to the Voice of America in Burmese.
Mingla Boudou ne mna gen phit ja ba de khmyar. Yo American tan ye 2022 khu ne Mela 18 ye Boudou ne mna gen a season twi go American pi taw su Washington DC myo daw ga ni dai yai tholon pe ni ba de. Di mna a season twi go line do meter 24 40 51 ne line la meter 190 ro a pyin VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီမနေ့ထုတ်လွှင့်ပေးမယ့်သတင်းတွေကတော့ယူကရိန်းနိုင်ငံမာရီယာပိုစိတ်ကမ်းမြို့ကတမ္မရီဆက်ယုံအတွင်းမှာအဝိုင်းခံနေရတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေဟာဒီကနေ့ရုရှားတပ်ဖွဲ့တွေစီကိုလက်နက်ချလိုက်ရပါပြီအမေရိကန်မူလာရန်ရွယ်ကလေးငယ်တွေကိုကိုဗစ်အားဖြင့်ကာကွယ်ဆေးထိုးခွင့်ပြုလိုက်ပါတယ်။နယူးယောက်ပြည်နယ်ကပြစ်ခတ်မှုဟာပြည်တွင်းအကြမ်းဖက်မှုလုပ်ရဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ဒါအပြင်တရုတ်လေရင်ပြတ်ကြတာဟာတမင်တက်တက်ထိုးချလိုက်တာလို့ယူဆနေကြပါတယ်။အဲဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာပါ။အဲဒီအထက်ကမ
ှ There will be of course voices raising that question.And I'm afraid it might also
America
lead
to Turkey နိုင်ငံရဲ့ဝင်ကြီးနှစ်ဦးတွဲဆုံဆွေးနွေးကြတဲ့သတင်းမှာကြားကြရမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့မြင်ကွင်းကျယ်မှတ်စုအမေရိကန်နိုင်ငံရေးနဲ့ကဘာတလွားခီးသွွားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးပါမယ်။ကဲအခုတော့ဒီကနေ့ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်သိကြီးထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါခင်ဗျာ
။ယူကရိန်းနိုင်ငံမာရီဥပိုစိတ်ကမ်းမြို့ကကြမ်းကြမ်းခံတိုက်နေတဲ့ရာနှင်းချီတဲ့ယူကရိန်းတပ်တွေဟာစစ်ဆင်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ရုရှားတပ်တွေထံလက်နက်ချခဲ့ကြပြီးသူတို့ခြေကုပ်ယူခဲ့တဲ့တမ္မဏိစစ်ရုံကိုလက်လွတ်ဖို့ပြင်ဆင်နေတာကြောင့်မြို့တစ်ခုလုံးရုရှားတပ်တွေလက်ထဲကျလူစဲစဲအခြေအနေကိုရောက်နေပါပြီ။စစ်မဖြစ်ခင်ကလူဦးရေ4,000-3,000လောက်နေတဲ့အီဇော့ပင်လယ်ရဲ့မြောက်ပိုင်းကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့မာရီဥပိုမြို့ကိုရုရှားတို့သိမ်းပိုက်မှုဟာဆိုရင်3လနီးပါးကြာယူကရိန်းကျူးကျော်စစ်အတွင်းရုရှားရဲ့အကြီးမားဆုံးအောင်ပွဲလဲဖြစ်လာမှာပါ။ဒါပေမဲ့လည်းရုရှားဘက်ကတော့ယူကရိန်းအရှေ့ပိုင်းကဒေသတွေထပ်ပြီးတော့သိမ်းနိုင်ရေးနဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီအစိုးရကိုဖြုတ်ချရေးဒါမှမဟုတ်လည်းမြို့တော်ကီယက်ကိုသိမ်းယူရေးအတွက်ကတော့အခက်အခဲတွေရှိနေတာပါ။ရုရှားဘက်ကလက်နက်ကြီးတွေနဲ့ဒရဇက်ပစ်ခတ်မှုတွေကြောင့်အများစုပျက်စီးနေတဲ့မာရီဥပိုမြို့မှာအရက်သား2000လောက်သေဆုံးမယ်လို့ယူကရိန်းဘက်ကခန့်မှန်းထားပါတယ်။2014ခုနှစ်ကယူကရိန်းထံကနေရုရှားတို့သိမ်းယူခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားပြည်မကြီးချာမှာမာရီဥပိုမြို့ကတည်ရှိနေတာပါ။အပြင်ထံထံရရထားသူတချို့ပါဝင်တဲ့ယူကရိန်းတိုက်ခိုက်ရေးသမား260ကတော့တနင်္လာနေ့မှာAzovte တမနီစေယုံတဲကထွက်လာပြီးရုရှားတပ်ဖွဲ့တွေထံလက်နက်ချခဲ့ပြီးဖြစ်ပါတယ်။တမနီစေယုံတဲမှာကြမ်းရှိနေတဲ့စစ်သားတွေကိုရွှေ့ပြောင်းရေးအတွက်ဆောင်ရွက်နေကြောင်းယူကရိန်းအာဏာပိုင်တို့ကပြောဆိုပေးမယ်လေ။စေယုံတဲမှာဘလောက်ကြမ်းနေသေးတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အစုလိုက်ပြုံလိုက်လက်နက်ချပွဲလို့ရုရှားကပြောပါတယ်။ယူကရိန်းဘက်ကတော့မျိုးဆောင်တပ်ဟာသူ့ရဲ့မစ်ရှင်ပြီးမြောက်သွားတာဖြစ်တယ်လို့တံပြန်ပြောဆိုထားပါတယ်။ယူကရိန်းတပ်ဖွဲ့တွေစစ်ရုံတွေကနေစတင်ထွက်ခွာကြောင်းယူကရိန်းသမ္မတဇယ်လင်စကီရဲ့ကြေညာချက်မှာတော့ယူကရိန်းအတွက်ယူကရိန်းတရေကောင်းတွေအသက်ရှင်ဖို့လိုအပ်တယ်ဒါဟာကျွန်တော်တို့ရဲ့မူဖြစ်ပါတယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်အကြမ်းဖက်အဖွဲ့ကိုကူညီတိုက်ဖျက်ရေးအတွက်အမေရိကန်အထူးတပ်ဖွဲ့တွေပြန်လည်တက်ချမယ်ကိစ္စကိုဆိုမာလီယာနိုင်ငံရဲ့အသည့်ရွေးကောက်ခံသမ္မတကကြိုဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့တည်ငြိမ်ရေးကြိုးပမ်းမှုမှာအမေရိကန်ပြည်ထောင်စုဟာအားကိုးယုံကြည်ရတဲ့မိဖက်ဖြစ်တယ်လို့ဆိုမာလီယာသမ္မတဟာဆန်ရှိခ်မာမုဒ်ကပြောဆိုလိုက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုချီးစွတင်ကြောင်းအင်ကာနစ်မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်စစ်တပ်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကအယ်ရှာဘတ်အဖွဲ့ဟာဆိုရင်အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့အချမ်းသာဆုံးနဲ့အာဏာအကြီးဆုံးမိဖက်ဖြစ်တယ်လို့ပြောဆိုထားပြီးအယ်ရှာဘတ်ကိုထိန်းချုပ်ဟန်တားနိုင်ရေးဆိုမာလီယာတပ်ဖွဲ့တွေနဲ့အမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာပူးရဲဆောင်ရွက်နေတာဖြစ်ပါတယ်။ 2020ပြည်နှစ်ဒီဇင်ဘာလထဲမှာအဲ့ဒီအချိန်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆိုမာလီယာကအမေရိကန်တပ်ဖွဲ့ဝင်950လောက်ကိုရုတ်သိမ်းပြီးအခါအားလျော်စွာတွားရောက်တာသာလုပ်ဖို့ညွှန်ကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကတော့အမေရိကန်စစ်တပ်တာဝန်ရှိသူတွေကြားသဘောမကျဖြစ်ခဲ့ပြီးအသွားအပြန်လုပ်နေရတာကိုထောက်ပြချပါတယ်။ဆိုမာလီယာတာဝန်ရှိသူတချို့ကလည်းအမေရိကန်မရှိတာကြောင့်အယ်ရှာဘတ်တပ်ဖွဲ့တွေကြီးထွားလာနေတာကိုထောက်ပြချပါတယ်။တပ်တွေရုတ်သိမ်းဖို့ဆုံးဖြတ်ချက်ဟာမှားယွင်းတယ်လို့ဆိုမာလီသမ္မတရဲ့အကြီးတန်းအကြံပေးတဦးကလည်း VOA ကိုပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖဲလိုမြို့မှာပြီးခဲ့တဲ့သတင်းဘက်ကွန်ပိုင်းကစေကျော်တဲ့လူပြူတနတ်သမားကကုန်းစုံဆိုင်တစ်ခုအတွင်ပြစ်ခတ်တာကြောင့်လူမဲ10ဦးသေဆုံးခဲ့ရမှုဟာပြည်တွင်းအကြမ်းဖက်ဝါဒဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်
။ We have a problem with domestic terror.
ကြည်တွင်းအကြမ်းဖက်မှုပြဿနာရှိနေပြီလို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါသမ္မတဘိုင်ဒန်နဲ့သမ္မတဂရော့ဂျီလ်ဘိုင်ဒန်တို့ဟာ Tops Friendly Market ပြစ်ခတ်မှုအတွင်းတည်ဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဒဏ်ရာရသူ3ဦးတို့နဲ့တီးခြားတွေ့ဆုံခဲ့ပါတယ်သမ္မတဘိုင်ဒန်ကတိုက်ခိုက်မှုကိုရှုတ်ချပြောဆိုပြီးလူပြူကြီးစိုးရေးဟာအစိတ်အတောက်ဖြစ်ပြီးအမေရိကန်မှာမရှိစေရဘူးလို့လည်းပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အကြမ်းဖက်ဝါဒဆွဲချင်းချောက်မှုတစ်ခုဘယ်တော့မှထပ်မဖြစ်စေရဘူးလို့အာဖဂန်နစ္စတန်ကိုအုပ်ချုပ်နေတဲ့တာလီဘန်ခေါင်းဆောင်တဦးကကြေညာပြုလိုက်ပြီးအာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအထက်တန်းချောင်းပြန်တက်ရေးမကြခင်မှာသတင်းကောင်းတွေထွက်ပေါ်လာမယ်လို့လည်းကြေညာပြုလိုက်ပါတယ် CNN ရုပ်သံကတနင်္လာနေ့မှာထုတ်လွှင့်တဲ့ခရစ်စတန်အမ်ဘန်ပါနဲ့ရှာရှာပါပါတွေ့ဆုံမေးမြန်းခန်းမှာတာလီဘန်ရဲ့ဒုတိယအကြီးအကဲလည်းဖြစ်ယာယီပြည်ထရေးဝန်ကြီးလည်းဖြစ်တဲ့ဆီရာဂျူရင်ဟက်ကာနီကအခုလိုထပ်ပြီးဂရိပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းမှာအာဖဂန်နစ္စတန်ကနေအမေရိကန်နဲ့နေတိုတပ်ဖွဲ့တွေရုတ်သိမ်းခဲ့ပြီးတဲ့နောက်တာလီဘန်တို့အာဏာပြန်ရလာပြီးအမျိုးသားများသာပါတဲ့ယာယီအစိုးရကိုဖွဲ့စည်းနိုင်ငံကိုလည်း Islamic Emirate of Afghanistan လို့ခေါ်တွင်ခဲ့တာပါ။တာလီဘန်အစိုးရကကြမ်းမာခွဲခြားမှုကိုတင်းတင်းကြပ်ကြပ်ချက်မှတ်ထားတဲ့ပညာရေးစနစ်ကိုအသစ်ပြတ်ထန်းပြီးတဲ့နောက်တက္ကသိုလ်ကျောင်းသူတွေကိုကျောင်းပြန်တက်ခွင့်ပေးပါတယ်။အာဖဂန်ဆေဂျော်သက်မိန်းကလေးတွေကိုကျောင်းပြန်တက်ခွင့်ပေးမယ်လို့တာလီဘန်တွေအချင်းချင်းဂရိပေးနေပေမဲ့လည်းမိန်းကလေးတွေအတွက်တော့အထက်တန်းကျောင်းတွေပြန်မဖွင့်သေးပါဘူး။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါတဲ့9နှစ်ကနေ17နှစ်ရွယ်ကျန်းမာရေးကောင်းတဲ့ကလေးတွေကိုကိုဗစ်ရောဂါကာကွယ်ဆေးအားပြည့်စေနောက်တစ်လုံးထိုးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအင်္ဂါနေ့မှာပဲခွင့်ပြုလိုက်ပါတယ်ကာကွယ်ဆေးဒုတိယတစ်လုံးထိုးပြီး9လအကြာမူလရဲရွယ်ကလေးတွေ Pfizer Company ထုတ်ကာကွယ်ဆေးထိုးနိုင်နိုင်တဲ့အကြောင်းအမေရိကန်အစားအစာနဲ့ဆေးဝါးကုလရေးဌာန FDA ကခွင့်ပြုလိုက်တာပါမူလရဲရွယ်ကလေးတွေကိုအားပြည့်စေထိုးဖို့ FDA ကခွင့်ပြုလိုက်ပေမဲ့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနCDC ရဲ့ထောက်ခံချက်ကိုစောင့်ဆိုင်းရအောင်မှာဖြစ်ပါတယ် CDC ပညာရှင်တွေကတော့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးပြီးဆုံးဖြတ်ချက်ချလိုက်မယ်လို့လည်းခန့်မှန်းရပါတယ်အမေရိကန်မှာအသက်12နှစ်ထက်ကလေးတွေကိုလည်းအားပြည့်စေနောက်တစ်လုံးထိုးဖို့ခွင့်ပြုထားပြီးအသက်50နဲ့အထက်ကိုလည်းအားပြည့်စေဒုတိယတစ်လုံးထိုးဖို့ခွင့်ပြုထားတာပါအမေရိကန်မှာကလေးတွေအတွက် Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထောက်လုပ်ထားတဲ့ကာကွယ်ဆေးကိုသုံးဖို့ခွင့်ပြုထားပြီးအသက5နှစ်ကနေ7နှစ်ရွယ်ကလေးတွေကိုတော့7နှစ်နဲ့အထက်ကလေးတွေအတွက်အသုံးပြုတဲ့ဆေးပမာဏရဲ့သုံးပုံတစ်ပုံကိုထိုးပေးနေတာဖြစ်ပါတယ်။အရွယ်ရောက်သူတွေအတွက်ကိုဗစ်ရောဂါပိုပြီးအန္တရာယ်ရှိပေမဲ့ငယ်ရွယ်သူတွေမှာလည်းရောဂါပြင်းထန်တတ်ပါတယ်။အမေရိကန်မှာကိုဗစ်ရောဂါကြောင့်သေဆုံးသူအသက်5နှစ်ကနေ7နှစ်ကြာကလေး350ရောက်ရှိတဲ့အကြောင်းလဲ CDC ကသတင်းထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားမှာကိုဗစ်ရောဂါကူးစက်မှုတွေနဲ့နောက်ဆက်တွဲသွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တာကြောင့်လူခွင့်ရေးထိခိုက်မှုတွေကျွမ်းမှာအထူးစိုးရိမ်နေကြောင်း ကုလသမဂ္ဂလူ့ခွင့်ဆိုင်ရာယုံကသတိပေးလိုက်ပါတယ
် Now in the absence of any vaccination rollout the pandemic's reported spread may have a devastating impact on the human rights situation in the country
ကာဝေးစီးထိုးတဲ့စီစဉ်နေမရှိသေးတဲ့အချိန်မှာယောဂကူးစက်မှုတွေပြန့်နှံ့နေတဲ့တဲ့ရင်းကြောင့်နိုင်ငံထဲမှာလူ့ခွင့်ရေးအခြေအနေတွေပေါ်စူးစူးဝါးဝါထိခိုက်လာနိုင်ပါတယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးယုံပြောခွင့်ရလစ်စတရော့ဆဲဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြောက်ကိုရီးယားမှာကျန်းမာရေးဆိုင်ရာအချက်အလက်နဲ့ရင်ဆိုင်ရတဲ့အခါဖြစ်ရှင်းနိုင်တဲ့အခြေခံတွေလုံလောက်မှုမရှိတာစိုးရိမ်စရာဖြစ်ရကြောင်းလည်းပြောဆိုခဲ့ပါတယ်ကာယောကကြောင့်တရားခွဲနေထိုင်မှုသွားလာလှုပ်ရှားမှုတွေမလုပ်ဖို့ကန့်သက်တဲ့အစီအစဉ်တွေဟာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ရုန်းကန်နေကြရတဲ့ပြည်သူတွေအတွက်အကြီးအကျယ်ထိခိုက်နေတယ်လို့လည်းသတိပေးခဲ့တာပါကာယောကထိန်းချုပ်ရေးအတွက်မဖြစ်မနေလုပ်ဖို့လိုတဲ့စည်းကမ်းတွေဟာအလွန်အကျွံမဖြစ်ဖို့ခွဲခြားဆက်ဆံမှုမရှိဖို့အချိန်ပိုင်းခြားနဲ့လုပ်ဖို့နိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့ကန့်ညီဖို့လိုအပ်တဲ့အကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးယုံပြောခွင့်ရပုဂ္ဂိုလ်ကတိုက်တွန်းသွားပါတယ် China Eastern တရုတ်လေကြောင်းလဲရဲ့မလာတဲ့ပြက်ကျခဲ့တဲ့လေယာဉ်ကအလိုလျောက်မှတ်တမ်းတင်ထားတဲ့ Black Box အချက်လက်တွေအရလေယာဉ်မှုကောင်းကင်ထဲမှာရှိနေတဲ့သူတယောက်ကတမင်သက်သက်လေယာဉ်ကိုထိုးချရာကပြက်ကျခဲ့ပုံရတဲ့အကြောင်းကနဦးစုံစမ်းတွေ့ရှိချက်တွေနဲ့နှီးစပ်တဲ့ American တာဝန်ရှိသူတွေကိုကူကပ်ပြီးဩစတြေးလျနဲ့တရင်းကအင်္ဂါနေ့မှာဖော်ပြပါရယ်ကနဦးစုံစမ်းစစ်ဆေးမှုတွေမှာစပိုင်းဆိုင်ရာခြုံရင်းချက်တွေကိုမတွေ့ရတာကြောင့်လေရင်ဝန်ထမ်းတွေရဲ့လုပ်ရက်တွေပေါ်အာယုံဆိုင်စုံစမ်းခဲ့တာလို့လည်းတာဝန်ရှိသူတူကိုကူကပ်ပြီးရိုက်တာတရင်းကဖော်ပြခဲ့တာပါလေရင်ထုတ်လုပ်တဲ့ဘိုးဝင်ကုမ္ပဏီကတော့မှတ်ချက်ပေးဖို့ညှင်းဆန်ထားပြီးတရုတ်ဆိုတာဝန်ရှိသူတွေကိုမေးမြန်းမှုသာပြောဆိုထားပါရယ်အမေရိကန်သက်ရောက်ပို့ဆောင်ရေးဘေးကင်းလုံခြုံရေးပို့ဖွဲ့ NTSB ကလည်းလက်တလောတင်းထုတ်ပြန်တာမရှိသေးပါဘူး Boeing 737-800 အမျိုးအစားဂျက်လေယာဉ်ဟာမလာတဲ့မှာတုန်းကတရုတ်နိုင်ငံကိုမင်းမြို့ကနေဂွမ်ချိုးမြို့ကိုပြန်တန်းနေစဉ်တောင်ထူထက်တဲ့ဂွမ်ရှိဒေသအရောက်ရုတ်တရက်အမြင့်ကနေထိုးဆင်ပြီးပြက်ကျသွားခဲ့ရကခီးသည်123ရောင်းနဲ့လေယာဉ်ဝန်ထမ်း9ရောင်းစလုံးတေဆုံးသွားတာကြောင့်တရုတ်ပြည်မှာကြီးမှာ28နှစ်အတွင်းအများဆုံးတေဆုံးမှုလည်းဖြစ်ခဲ့ပါတယ်ပြကြခဲ့တဲ့လေယာဉ်မျိုးစားတွေကိုတော့ China Eastern လေကြောင်းလိုင်းကဧပြီလထဲမှာပဲပြန်လည်ပြေးဆွဲခဲ့တာပါ1998ခုနှစ်ကစတုံးနေတဲ့ Boeing 737-800 လေယာဉ်တွေဟာစိတ်ချရတဲ့မှတ်တမ်းကောင်းရှိပြီးလေယာဉ်ပြက်ကျမှုကိုကနဦးစုံစမ်းမှုတွေမှာဆက်ချွတ်ရွံ့တာမတွေ့ခဲ့ရကြောင်းလည်းတရုတ်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်အိန္ဒိယနိုင်ငံမှာဂျုံတွေပြပတ်တင်ပို့မှုရုတ်တရက်ပိတ်လိုက်တာကြောင့်အထက်ကစိတ်ကန်းတစ်ခုမှာဂျုံတန်းချင်းထောင်တောင်းချီပြီးတောင်းတင်နေပါတယ်ငွေကြေးပေါင်းပွားမှုနဲ့စားနပ်ရိက္ခာပြက်လက်မှာစိုးရိမ်မှုတွေနဲ့အတူအစိုးရရဲ့ခွင့်ပြုချက်မရဘဲပြပကိုဂျုံတင်ပို့မှုတွေမလုပ်ဖို့ပြီးခဲ့တဲ့သတင်းပတ်ထက်အိန္ဒိယအစိုးရကတားမြစ်လိုက်တာပါကမ္ဘာမှာဂျုံထုတ်လုပ်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယကရုတ်တရက်ထုတ်ပြန်လိုက်တဲ့အမိန့်ကြောင့်ဂူဂျာရက်ပြည်နယ်ကန္ဒလာစိုက်ခန်းမှာကုန်တင်ကား4000လောက်တန်းစီဆောင်ဆိုင်နေရကြောင်းတာဝန်ရှိသူတွေကပြောပါတယ်ဂျုံတန်းချင်း8000လောက်ပါဝင်တော်တဲ့ပြည့်ကုန်တင်ထားတဲ့သင်္ဘော၄ဆင်းကလည်းစိုက်ခန်းမှာပဲတောင်းတင်နေတာပါလမ်းမှာပဲတောင်းတင်နေတဲ့တခြားပြည်နယ်တွေကဂျုံတန်းချင်းစုစုပေါင်း၄သိန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးစစ်ခန်းအနီးနက်ကကုန်လောင်ရုံ900ကနေ900လောက်ဟာလေဂျုံတွေနဲ့ပြည့်နေတဲ့အကြောင်းဒေသခံကုန်သည်များအသင်းကပြောဆိုထားပါတယ်ခင်ဗျာ
ဒီကနေ့မနေ့ထိတ်တန်းရောက်တဲ့တွင်ကိုမတ်တန်ကြီးထိုင်းနဲ့ကွန်လွင်ဦးတို့ကပြောပြပေးကြတာပါVOA American တန်ကဗိုလ်တုနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုကြားရမှာပါ။မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်တွေဖြစ်ကြတဲ့ American နဲ့တူရကီနိုင်ငံတို့အကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကိုပြင်ဆင်ဖို့ကြိုးပမ်းမှုအဖြစ်တူရကီနိုင်ငံခြားရေးဝန်ကြီး Mevlut Cavusoglu ဟာ American နိုင်ငံခြားရေးဝန်ကြီး Antony Blinken နဲ့ဒီကနေ့ဗုဒ္ဓဦးနေ့ Washington DC မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ဖင်လန်နဲ့ Sweden နိုင်ငံတို့က NATO မဟာမိတ်အဖွဲ့တဲ့ဝင်မဲ့အစီအစဉ်ကိုတူရကီနိုင်ငံကပယ်ချဖို့ကြိုးပမ်းနေတာနဲ့ပတ်သက်လို့အပြင်းထန်မေးခွန်းထုတ်ခံရမယ့်အလားအလာတွေရှိနေပါတယ် VOA သတင်းတောက် Daria Jones တူရကီနိုင်ငံ Istanbul မြို့ကနေသတင်းပေးပို့ထားတာကိုကိုရဲမွန်ကပဲပြောပြပေးပါခင်ဗျာ
တချိန်က American နဲ့ရင်းနေတဲ့မဟာမိတ်ဖြစ်ခဲ့တဲ့တူရကီနိုင်ငံဟာလူခွန်ရီချိုးဖောက်မှုမှတ်တမ်းတွေတမရရီဂျစ်တိုင်ယီအဲဒိုဝမ်ရဲ့ရုရှားတမရဗလာဒီမာပူတင်ရဲ့ရင်းနှီးမှုတွေကြောင့်အမေရိကန်နဲ့တူရကီနိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေပါတယ်။ဒါပေမဲ့လည်းရုရှားရဲ့ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုတူရကီကအခိုင်အမာထောက်ခံနေရကြောင့်နိုင်ငံဆက်ဆံရေးပြည်လည်နိုင်မဲ့အခွင့်အလမ်းတွေပေါ်ပေါက်လာသလို သူရကီနိုင်ငံသားရဲ့ဝင်ကြီးရဲ့ဝါရှင်တန်ခီးစဉ်ကအထောက်အကူဖြစ်နိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းကြပါတယ်။တစ်ချိန်တည်းမှာပဲဖင်လန်နဲ့ဆွီဒင်နိုင်ငံတွေကနေတိုးမဟာမိတ်အဖွဲ့ဝင်မဲ့ကိစ္စကိုသူရကီသမ္မတကပယ်ချဖို့ချင်းချောင်းနေတဲ့လို့ရက်ကနိုင်ငံသားရဲ့ဝင်ကြီးတွေရဲ့တူးဆုံမှုမှာအဓိကဆွေးနွေးဖို့ရှိတယ်လို့လည်းဥရောပကောင်စီကအကြီးတန်းသူတွေဒီအစလာအာဒန်ဒါစဘတ်ကတုံ့တပ်ပါတယ်။
It certainly complicates the visit, but it also makes it more
important. ဒါကအခုခီးစင်မှာရှုပ်ထွေးစရာကိစ္စဖြစ်တယ်လို့ပိုလဲအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။ဘိုင်ဒန်အစိုးရရဲ့ခက်တန်းတန်းတန်တမာဆက်ဆံရေးမူဝါဒအရအရှိလေပိုင်းဒေသမှာဆက်ဆံရေးတွေရှော့ချလာတယ်လို့စစ်တူရင်ကစားပွဲကြီးမှာတူရကီကိုပထဝီနိုင်ငံရေးအရာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတယ်လို့သဘောမထတော့ပါဘူး။တူရကီကလည်းဒီလိုအဖြစ်မခံခြင်းနဲ့သဘောထားမျိုးပြသနေပါတယ်။ယူကရိန်းစစ်မှာတော့တူရကီရဲ့မဟာဗျူဟာချတဲ့ပထဝီဝင်အနေအထားနဲ့အရေးပါမှုကတိတိတသားတကြော့ပြန်အကောင့်လာပါတယ်။
တူရကီသမ္မတကတော့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဟာတူရကီနိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေကိုအားပေးနေတယ်ဆိုပြီးခက်လူမျိုးစုအဖွဲ့တွေကိုယဉ်ညွန်းပြီးတင်းလန်နေကပဲဆွဆွဲခဲ့တာပါ။သူ့သဘောထားပြောင်းလဲလာအောင်ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကတန်တမန်တွေဆေးလွှတ်ရင်လည်းအကျိုးရှိမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။တူရကီသမ္မတရဲ့ရည်တည်ချက်ကြောင့်ရုရှားသမ္မတနဲ့ရင်းနှီးတဲ့ဆက်ဆံရေးအပေါ်အမေရိကန်ကစိုးရိမ်မှုတွေတိုးလာနိုင်တယ်လို့လည်းအကဲခတ်တွေကတတိပေးပါတယ်။တူရကီနိုင်ငံသားရဲ့ဝင်ကြီးရဲ့ခီးစဉ်အတွင်းအမေရိကန်က F-16 ဂျက်တိုက်လေယာဉ်တွေရောင်းချပေးဖို့ညှိနှိုင်းထားပေမဲ့တူရကီသမ္မတဟာဘယ်သူနဲ့မဟာမိတ်လုပ်နေတယ်လဲဆိုတဲ့မေးခွန်းတက်တွေကြောင့်အခက်အခဲတွေကြုံရနိုင်တယ်လို့လည်းအစ္စတန်ဘူမှာရှိတဲ့ဂရာဟတ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးကြွညင်သူဆိုလီအိုဇက်ကတုံ့ပြန်ပါတယ
်။ There will be of course voices raising that question.
ဒီမေးခွန်းကိုကြဲကြဲလောင်လောင်ကြားရပါလိမ့်မယ်။လက်တလောရှိနေတဲ့ F-16 တွေကိုအစစ်မြင့်ဖို့မွမ်းမံရေးပစ္စည်းတွေရောင်းချရေးအတွက်အမေရိကန်ကွန်ဂရက်လွှတ်တော်မှာအနှုတ်လက္ခဏာသဘောထားတွေကိုဥတီသွားနိုင်ပါတယ်
။အင်္ဂါနေ့မှာပဲမကြခင်ရက်တွေအတွင်းရုရှားသမ္မတဟာတူရကီကိုအလဲသွားဖို့စီစဉ်နေကြောင်းရုရှားမီဒီယာတွေမှာဖော်ပြနေကြပေမဲ့တူရကီကတော့ဒါကိုအတိအပြုပြောဆိုတာမရှိသေးပါဘူး။ခီးစဉ်ဖြစ်လာခဲ့မယ်ဆိုရင်တော့အမေရိကန်အပါအဝင်တူရကီရဲ့အနောက်မဟာမိတ်နိုင်ငံတွေကြားစိတ်မတက်တာစရာအခြေအနေတွေပေါ်ပေါက်လာနိုင်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ကနိုင်ငံခြားမူဝါဒရေးရာသုတေသနဌာနအကြီးအကဲအဲရွန်စတိုင်းကတော့တူရကီနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားတွေဟာပုံမှန်ခိုင်မာလာနိုင်တယ်လို့သုံးသပ်ပါတယ်
။ It's more or less reinforced that Ankara is going to pursue its own interests
and so yeah. ဒီကျိုးစီးပွားကိုရှေ့ရှုတင်နေဆိုတဲ့အမြင်တွေကပိုအားကောင်းလာပါတယ်။ဒါကြောင့်လည်းတချို့က F-16 လေယာဉ်တွေရောင်းချဖို့အချိန်တန်ပြီလို့မြင်ရတယ်လို့တချို့ကလည်း S-400 လေကြောင်းရဲ့ကာဝေးမစ်ဆိုင်းတုံးစနစ်တွေနဲ့ပတ်သက်လို့ညှိနှိုင်းတင်တယ်လို့တက်တွန်းတာတွေလည်းရှိပါတယ်
။တူရကီနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်မှာနှစ်နိုင်ငံသမ္မတတွေကြားရင်းနှီးတဲ့ဆက်ဆံရေးတွေပြန်လည်ရရှိဖို့ကိုအလေးထားဆွေးနွေးနိုင်တယ်လို့လည်းအကြေခတ်တွေကခန့်မှန်းကြပါတယ်။တူရကီရဲ့လုံလောက်ချက်တွေအတိုင်းဘယ်လောက်ထိဖြစ်လာမလဲဆိုတာကတော့အမေရိကန်ရဲ့ချင်းကပ်မှုနဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ရဲ့နေတိုးအဖွဲ့ဝင်မှုဂျိုးပန်းမှုတွေကိုတူရကီသမ္မတကပယ်ချမဲ့ချင်းချောက်မှုကိုတုံ့ပြန်ပုံတွေအပေါ်မှာမူတည်လိုက်မယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျာ။
တူရကီဘက်ကသတင်းပြီးတော့ဩစတြေးလျဘက်ကသတင်းကိုလည်းဆက်ပြောချင်ပါတယ်။ဩစတြေးလျနိုင်ငံမှာမေလ22ရက်နေ့စနေနေ့မှာအထွေထွေရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။လူနေမှုစရိတ်စကားကြီးမြင့်လာမှုနဲ့စီးပွားရေးဟာမဲဆန္ဒရှင်တွေအကြားမှာအဓိကကိစ္စရပ်ဖြစ်နေပါတယ်။ဆစ်ဒနီကနေဖေးလ်မာစာပေးပို့တဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ပြောပြပေးပါခင်ဗျာ
။ COVID-19 ကပ်ဘေးရောဂါကနေဩစတြေးလျပြန်လည်နလန်ထူရေးအစီအစဉ်ကနောက်တက်မဲ့အစိုးရအတွက်အဓိကစိန်ခေါ်ချက်ဖြစ်လာမှာပါ။အဓိကပါတီကြီးနှစ်ခုစလုံးကတော့မရေရာမတေချာလာတဲ့ကာလာကြီးထဲမှာသူတို့ဟာစိတ်ချယုံကြည်ရတဲ့စီးပွားရေးစီမံခန့်ခွဲသူတွေပါဆိုရာကိုမဲဆန္ဒရှင်တွေကိုအမခံနိုင်ဖို့ကြိုးစားနေကြပါတယ်။ဩစတြေးလျရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံတွင်းလူနေမှုစရိတ်က20နှစ်တာအတွင်းတိတိတသားကြီးမြင့်လာပါတယ်။လက်တလုံးငွေချေဖောင်းပွားမှုနှုန်းက 5.1 ရာခိုင်နှုန်းရှိပါတယ်။ဆစ်ဒနီကကုန်စုံဆိုင်ပိုင်ရှင်ဆမ်မာဟမ်စ်ကတော့ကုန်စည်နှုန်းကြီးမြင့်လာမှုကိုထိန်းချုပ်နိုင်ရေးအစိုးရဘက်ကပို့ပြီးတော့ဆောင်ရွက်ဖို့လိုလားနေပါတယ်
။ With the inflation actually we do need
ငွေကြေးဖောင်းပွားမှုထိမနိုင်သိမ့်မရဖြစ်နေတာကြောင့်ဒါကိုထိန်းနိုင်တဲ့အစိုးရလိုအပ်ပါတယ်။တက်ပြင်းရင်တက်နေပြီးဒီကာလကြီးမှာလူတွေလည်းတကယ်ကိုစိုးရိမ်နေကြရပါတယ်လို့ဆမ်မာကပြောသွားတာပါ။ဒါပေမဲ့လည်းသုံးသက်သူတွေကတော့ငွေကြေးဖောင်းပွားမှုဖြစ်ရတာကပြည်ရင်းပြည်ပဈေးကွက်အခြေအနေတွေကြောင့်ဖြစ်တယ်လို့ပြောကြပါတယ်။ငွေကြေးဖောင်းပွားမှုကိုထိန်းချုပ်နိုင်ရင်းနဲ့စားသုံးသူတွေရဲ့ဝယ်ယူသုံးစွဲမှုအပေါ်ဩဇာတက်ရောက်ရေးအစိုးရနဲ့ကင်းလွတ်တဲ့ဩစတြေးလျဗဟိုဘဏ်ကအတိုးနှုန်းကိုအသုံးချဆောင်ရွက်ပါတယ်။က ကဗေးကာလအတွင်းအလုတ်အကင်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုကာကွယ်ပေးရေးအတွက်အစိုးရကအကြီးအကျယ်သုံးစွဲခဲ့တာပါ။တချို့ပညာရှင်တွေကတော့နိုင်ငံရေးသမားတွေဟာစီးပွားရေးအပေါ်သူတို့ရဲ့တက်ရောက်မှုကိုပုံကြီးချဲ့နိုင်တယ်လို့ပြောကြပါတယ်။မစ်ရှဲဘက်ဒလီဟာဆိုရင်ဆစ်ဒနီကနီးပညာတက္ကသိုလ်ရဲ့စီးပွားရေးဆိုင်ရာပါမောက်ခဖြစ်ပါတယ
်။ I think yeah there is a bit of
သူတို့တကယ်လုံနိုင်တာချက်နည်းနည်းပို့ပြီးပြောနေကြတယ်လို့သူကယူဆပါတယ်။အဖြစ်မှန်ကရောထွေးနေတယ်။ကိုဗစ်ကြောင့်လည်းဒီလိုပုံဖော်နိုင်ကြတာပါ။အစိုးရအနေနဲ့ရေဒီယိုမှာအလို့အကိုင်းတွေဖော်ထုတ်ရေးအတွက်ငွေကြေးသုံးဆွဲဆောင်ရွက်မှုကိုအများကြီးလုပ်နိုင်ပါတယ်လို့ပမောက်ခဘက်ဒီလီကပြောခဲ့တာပါ။အစိုးရရဲ့အဓိကအလို့ကယုံကြည်မှုရရှိအောင်ဖန်တီးပေးဖို့ဖြစ်ပြီးနိုင်ငံအတွက်ရေးပါတဲ့အခြေခံအဆောက်အုံစီမံကိန်းတွေဒီနှစ်အတွင်းဩစတြေးလျအရှေ့ပိုင်းရေးကြီးမှုအပါအဝင်တဘာဝဘေးဒဏ်တွေကနေပြန်လည်ထူထောင်ရေးတို့ကိုအစိုးရကကြီးချက်ဖို့ဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေကပြောဆိုကြပါတယ်။ရွေးကောက်ပွဲရဲ့နီးကပ်လာတာနဲ့အမျှကျန်းမာရေးဆောင်ရှောက်မှုကုန်ကျစရိတ်လျှော့ချရေးရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးတို့ဟာလည်းဩစတြေးလျပြည်သူတွေအဓိကထားနေတဲ့ကိစ္စရပ်တွေထဲမှာပါပါတယ်။ဝင်ကြီးချုပ် Scott Morrison ဦးဆောင်တဲ့လက်ရဗဟုအစိုးရရှုံးနိုင်တယ်လို့သဘောထားစစ်တမ်းတွေကဖော်ပြကြပါတယ်။သူ့ရဲ့ညွန်ပေါင်းအစိုးရက2013ခုနှစ်ကစလို့အနာရထားတာဖြစ်ပါတယ်။ဩစတြေးလျမှာ2022ခုနှစ်အတွင်းပြည်တွင်းစီးပွားရေးဖွံ့ဖြိုးမှုက400ခန့်နှုန်းလောက်ပဲရှိမဲ့အကြောင်းဗဟုဘဏ်ကခန့်မှန်းပါတယ်။အလုပ်လက်မဲ့နှုန်းကတော့2023ခုနှစ်နှစ်ကုန်ပိုင်းမှာ3.95ရာဂိုင်နှုန်းလောက်ထိတဖြည်းဖြည်းကျဆင်းသွားမယ်လို့လည်းခန့်မှန်းထားပါတယ်ရှင
်။ဩစတြေးလျကသတင်းကနေအာဖဂန်နစ္စတန်ဘက်ကသတင်းကိုပြောပြချင်ပါတယ်။မနှစ်2021ဩဂုတ်လကအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေအာဏာပြန်လည်ရရှိပြီးတဲ့နောက်အိမ်နီးချင်းပါကစ္စတန်နိုင်ငံကိုထွက်ပြေးကြတဲ့အာဖဂန်သတင်းသမားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဟာသူတို့ရဲ့အနာဂတ်အတွက်စိုးရိမ်နေကြပါတယ်။အဲ့ဒီအတွက်သူတို့ကိုတတိယနိုင်ငံတနိုင်ငံကိုပြောင်းရွှေ့ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကိုတောင်းဆိုနေပါတယ်။ဒီအကြောင်း VOA သတင်းတောက်ဝါဟစ်ဖိုင်ဇာသတင်းပေးပို့ထားတာကိုကျွန်တော်ခင်မောင်စိုးမင်းပြောပြပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့အုပ်ချုပ်မှုကနေထွက်ပြေးလွတ်မြောက်လာတဲ့အာဖဂန်သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကသူတို့ကိုအကူအညီပေးဖို့နိုင်ငံတကာအတိုင်းဝိုင်းကိုမြစ်တမ်းရပ်ခံလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာလည်းတာလီဘန်အဖွဲ့ရဲ့ဩစာလွှမ်းမိုးမှုရှိတဲ့အတွက်ကြောင့်သူတို့အနေနဲ့လုံခြုံမှုမရှိဘူးလို့အဲ့ဒီအထက်ကအာဖဂန်အမျိုးသမီးသတင်းတောက်တယောက်ဖြစ်ခဲ့မှုတဲ့အတီဖာမိုဟာမက်ဒီကပြောပါတယ
်ပါကစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်အဖွဲ့နဲ့အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့တို့ဟာဓာတ်ရိုက်ဆက်သွယ်မှုရှိကြပါတယ်တကယ်လို့ပါကစ္စတန်မှာခိုလုံနေကြတဲ့အာဖဂန်တွေတဲကတယောက်ယောက်ကိုပြစ်မှတ်ထားရင်အဲ့ဒီလူကိုပါကစ္စတန်တာလီဘန်အဖွဲ့ကနေတဆင့်ချင်းချောက်နှိမ်ပါတယ်။အဲ့ဒီလူနောက်ကိုလိုက်ပြီးစုံစမ်းတာဖမ်းဆီးတာတွေတောင်လုပ်လို့ရပါတယ်။
တာလီဘန်အဖွဲ့ဟာမနစ်ကအာဖဂန်နစ္စတန်နိုင်ငံကိုထိန်းချုပ်ပြီးတဲ့နောက်သတင်းမီဒီယာတွေအပေါ်မှာတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်အာဖဂန်နစ္စတန်နိုင်ငံမှာခံမှန်းသတင်းသမား600ကနေ1000ဝန်းကျင်လောက်ဟာနိုင်ငံကနေထွက်ပြေးကုန်ရတယ်လို့မီဒီယာစောင့်ကြည့်ရေးအဖွဲ့ကြီးဖြစ်တဲ့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကသုတေသနပြုလုပ်ထားပါတယ်။ဒါအပြင်အာဖဂန်နစ္စတန်နိုင်ငံကမီဒီယာအဖွဲ့အစည်းပေါင်း230ကနေ300အကြာလဲပိတ်ပင်ခံရတယ်လို့ IFG ကခန့်မှန်းထားပါတယ်။ဒါကြောင့်ပါကစ္စတန်နိုင်ငံမှာရှိကြတဲ့အာဖဂန်ဒုက္ခသည်တွေကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သူတို့ကိုမေ့မထားကြဖို့တောင်းဆိုလိုက်ပါတယ်အဲ့ဒီအထက်ကလူအကွင့်ရေလှူရှားသူအမျိုးသမီးတဦးဖြစ်တဲ့ Forzia Sawi Sada ကအခုလိုပြောပါတယ
် Customer as
နိုင်ငံတကာအတိုင်းဝိုင်းနဲ့မီဒီယာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့အာဖဂန်သတင်းသမားတွေနောက်အခုဒီပါကစ္စတန်မှာရောက်ရှိနေကြတဲ့ကျမတို့ရဲ့အခြေအနေတွေကိုဆောင်ရွက်ပေးဖို့အာဖဂန်နစ္စတန်မှာကျန်ရစ်နေသူတွေကိုပြောင်းရွှေ့အကူအညီပေးဖို့ကိုမမေ့ကြဖို့တောင်းဆိုပါတယ်
အာဖဂန်ဒုက္ခသည်တချို့ဟာသူတို့ကိုတတိယနိုင်ငံပြောင်းရွှေ့ပေးဖို့အတွက်အစ္စလာမဘတ်မြို့ကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ရှေ့မှာစံတပြတောင်းဆိုနေကြပါတယ်။သူတို့အတော်များများကတတိယနိုင်ငံပြောင်းရွှေ့ရေးဒုတိယအကြိမ်အင်တာဗျူးအောင်မြင်ထားကြောင်းအတိအမှတ်ပြုစာရွက်တွေကိုစုပ်ဖြဲကြတဲ့သတင်းလုတ်ကြီးစံတပြကြပါတယ်။သူတို့ဟာပါကစ္စတန်နိုင်ငံမှာရောက်ရှိခိုးလုံနေတာအခုဆိုရင်၈လရှိပြီးတတိယနိုင်ငံပြောင်းရွှေ့ပေးရေးကိုစောင့်ဆိုင်နေကြပါတယ်။အဲဒီဆန္ဒပြပွဲထဲမှာပါဝင်တဲ့အာဖဂန်အမျိုးသမီးတဦးကအခုလိုပြောပါတယ
်ဒီကနေ့ကျမတို့ဆန္ဒပြပွဲလုပ်ကြပါကျမတို့စိတ်ကိုပျော်ရွှင်စေဖို့အတွက်ပေးထားတဲ့ အသိမှတ်ပြုတိုကင်ဆောင်ရွက်တွေကိုဆုတ်ဖြဲလိုက်ကြပါတယ်ကျမတို့အနေနဲ့ဘာကောမှမတောင်းဆိုတော့ဘူးအသေးသာတက်လိုက်ပါတော့လို့ဆိုရတာကျမတို့ရဲ့ကြွေးကြော်သံဖြစ်ပါတယ
်2021ခုနှစ်ဩဂုတ်လတည်းကအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအာဏာထိန်းချုပ်ပြီးတဲ့နောက်အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေဟာအန္တရာယ်အတွင်းကြားရောက်တော့မဲ့အာဖဂန်ထောင်ပေါင်းများစွာကိုလေကြောင်းကနေကယ်ထုတ်ခဲ့ပါတယ်။တချိန်တည်းမှာပဲအာဖဂန်ထောင်ပေါင်းများစွာဟာလည်းအိမ်နီးချင်းပါကစ္စတန်နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်ခင်ဗျာ။အခုတခါကိုဗစ်ကပ်ရောဂါနဲ့ပတ်သက်တာပြောပြပါမယ်။ကိုဗစ်ကပ်ရောဂါနာရာရှည်ခံစားနေရသူတွေရှိကအကူအညီတောင်းခံသူအရေအတွက်ပိုများလာတယ်လို့ဗြိတိန်နိုင်ငံကလူမှုကူညီရေးအဖွဲ့တစ်ခုကပြောပါတယ်။သူတို့အဖွဲ့ကိုဆက်သွယ်လာသူဟာလွန်ခဲ့တဲ့6လအတွင်း5သိန်းရှိခဲ့တယ်လို့ Asthma and Lung UK အဖွဲ့ကပြောကြားလိုက်ပါတယ်။ NHS အစိုးရကျန်းမာရေးစောင့်ရှောက်မှုဌာနဟာလူနာတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းမပေးနိုင်ဘူးလို့သတိပေးပြောကြားထားပါတယ်။ဒီအကြောင်း AP သတင်းဆောင်ပါကိုကိုဇော်ဝင်းလိုင်ပြောပြပေးပါခင်ဗျာ။
ဒီဖုန်းအယ်ဒါဟာလွန်ခဲ့တဲ့နှစ်နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့ဆိုပေမဲ့အခုချိန်ထိအဲ့ဒီရောဂါလက္ခဏာတွေကိုခံစားနေရတော့မှတခြားထောင်တောင်းချီတဲ့ကိုဗစ်ဝေဒနာရှင်တွေလိုပဲသူမဟာလည်းလောင်းကိုဗစ်လို့ခေါ်တဲ့နာရာရှည်ကိုဗစ်ဝေဒနာကိုခံစားနေရတာပါအယ်ဒါရဲ့ယောဂလက္ခဏာတွေဟာပြင်းထန်ပါတယ်ညာပဲအိမ်မပြောတာအပြင်အကူမပါပဲလမ်းမလျှောက်နိုင်တာစီးကျိုးအဆုတ်ရောင်နဲ့ရေယုံယောဂတွေပါခံစားနေရတယ်လို့ဆိုပါတယ
် It has taken away everything
ရရဟာအရင်လိုတော့မဟုတ်တော့ပါဘူးကျမအခုပုံမှန်အတိုင်းစကားပြောနေနိုင်ပေမဲ့ပြောနေတဲ့စကားတွေကမူမမှန်တော့တာပြောကျင်တဲ့အကြောင်းအရာကိုထန်ကြိုင်းကြကြမပြောနိုင်တော့တာ brain fog ဆိုတာလိုမျိုးဖြစ်နေပါတယ
်အမျိုးသားကိန်းဂဏန်းဌာနရဲ့အဆိုအရဗြိတိန်မှာနာရာရှည်ကိုဗစ်ခံစားနေရသူတိတသမ8တန်းအထိရှိတယ်လို့ဆိုပါတယ်ကိုဗစ်နာရာရှည်ခံစားရသူ55ရာခိုင်နှုန်းကပြင်းမှန်းနွမ်းလျတာဖြစ်တယ်လို့တခြား33ရာခိုင်နှုန်းကတော့အသက်ရှူကျတာမျိုးဖြစ်တတ်တယ်လို့ဆိုပါတယ်68ရာခိုင်နှုန်းကတော့သူတို့လုံနေကြအလုပ်တွေဒစိတပိုင်းပဲလုံနိုင်တော့တာဒါမှမဟုတ်လုံးဝမလုံချင်တော့တာမျိုးဖြစ်တတ်ကြတယ်လို့ပြောပါတယ်ဒီယောဂလက္ခဏာတွေကိုခံစားနေရသူတွေဟာသူတို့အဖွဲ့ဒါမှမဟုတ်တခြားအဖွဲ့အစည်းတွေထံအကူအညီတောင်းခံကြလေရှိတယ်လို့ Asthma and Lung UK အဖွဲ့ကအမှုဆောင်ညွှန်ကြားမှု Sarah Woolnoff ကပြောပါတယ်
We have seen around a doubling of the numbers of people seeking out
COVID-19 ရှိခံစားရတဲ့သူတွေကအသက်ရှူကျက်တဲ့အတွက်ကျမတို့ထံမှာလာအကူအညီကြောင်းတဲ့သူအရေအတွက်နှစ်ဆတိုးလာတာကိုတွေ့ရပါတယ
် COVID-19 ရှိခံစားရသူတွေအတွက်စီစဉ်ပေးထားတဲ့သူတို့ရဲ့ website ကတစဉ်အကြမ်းကြမ်းတောင်းခံသူအရေအတွက်ဟာလွန်ခဲ့တဲ့6လအတွင်း5သိန်းအထိရှိခဲ့ပါတယ်ဒီကိစ္စကိုသူတေသနာလုပ်ဖို့ငွေကြေးပုံမှုသုံးဆွဲတင်ကြောင်းနဲ့ COVID-19 ရှိခံစားရသူတွေကိုကူတာပေးနေတဲ့စည်းကမ်းတွေမှာဝန်ထမ်းတွေထပ်တိုးခန့်ရေးအစိုးရကကူညီလှုပ်ဆောင်တဲ့လို့ Asthma and Lung UK အဖွဲ့ကတိုက်တွန်းပါတယ်။အမျိုးသားကျန်းမာရေးဌာန NIH ကတော့ဒီကိစ္စအတွက်ပေါင်စတာလင်တန်း223ဆွဲပြီး COVID-19 ရှိယောဂါတွေအတွက်အထူးစည်းကမ်း90လဲဖွင့်ပေးထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အဲ့ဒီနေရာတွေမှာကုသမှုရနိုင်ဖို့အချိန်အကြာကြီးစောင့်ကြရတယ်လို့ကုသယောဂါဆိုင်ရာကြွန့်ကျင်သူလည်းဖြစ်လန်ဒန်မြို့ကွင်းမယ်ရီတက္ကသိုလ်ကအကြီးတန်းကတိကတဦးလည်းဖြစ်တဲ့ဒေါက်တာဒီပတီကော်ဒါဆာနီကပြောပါတယ
် Making access to services is vital having
ကုသမှုရနိုင်မှုကအရေးကြီးပါတယ်ရောဂါကိုသိရှိနားလည်တဲ့ဆရာဝန်နဲ့ကုသမှုခံယူရုံနဲ့တမယိုးကျစမ်းသပ်စစ်ဆေးရုံနဲ့တွေမလုံလောက်ပါဘူးလက်ရှိပြည်ထိတ်မှာလိုအပ်တဲ့အတိုင်းကုသမှုပေးနေနိုင်တယ်လို့တော့ကျွန်မမထင်ပါဘူ
းနာရာရှိကိုဗစ်ရောဂါကုသရေးဌာနမှာကုသခွင့်ရဖို့ညွှန်ကြားချက်ရခဲ့ပေမဲ့တနည်းလောက်ကြားတဲ့အထိဘာမှအကြောင်းပြန်ကြားခြင်းမရှိခဲ့ဘူးလို့ Yvonne Elder ကပြောပါတယ်လွတ်တော်အမတ်ထံစာရေးလိုက်တော့မှသာစီကန်းကသူမထံဆက်သွယ်လာတယ်လို့ဆိုပါတယ်စီကန်းမှာတစ်ခါပြခွင့်ရခဲ့ပြီးဘလို့ကုသမှုမျိုးဆက်လက်လှုပ်ဆောင်ရမယ်ဆိုတဲ့ညွှန်ကြားချက်ကိုစောင့်နေတယ်လို့ Yvonne Elder ကပြောပါတယ်ခင်ဗျာ
BOE American တန်ကပုံရုံးနေမနေ့ကင်းသတင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Page တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။ နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA American တိုင်းရဲ့မနက်ပိုင်းအတန်လွင်အစီအစဉ်တွေကို line တို့24 40 51နဲ့ line လက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေသတင်းဆောင်ပါတွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်အဲ့ဒီထဲကကြားမှာတကူက
မတတ်မှတ်ခဲ့လို့လဲကျွန်တော်တို့ကဒီစီပြန်လုပ်ခဲ့တာလीအဲ့တော့သူတို့ပြန်ခေါ်ခြင်းပြန်ခေါ်တဲ့အစားဘယ်လောက်ထုတ်တော့ကျွန်တော်တို့ကဟိုပြန်ဝင်ဖို့ကအကြောင်းမရှိပါဘူးဘာလို့လဲဆိုကျွန်တော်ကဖောင်ပြစ်ခဲ့ပြီးသားဥစ္စာ
CDM လောက်ထားတဲ့ပညာရေးဝန်ထမ်းတွေကိုအလုတ်ပြန်ဝင်ဖို့စစ်ကောင်စီကတိုက်တွန်းတဲ့အကြောင်းမှာကြားကြရမှာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့သတင်းဆောင်ပါပုဂ္ဂိုလ်ထုတ်လွှင့်ပေးပါမယ်ဩစတြေးလျနိုင်ငံကနေမြန်မာစစ်ကောင်စီနဲ့ဒီတန်တမာရေးအရာအဆင့်နှိမ်ပြီးတော့ဆက်ဆံသွားမယ့်အကြောင်းကိုတင်ပြထားပါတယ်ခင်ဗျာ
ဒီကဧပြီလအတွင်းကတက်တန်းကုံဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမတ်ကြီးနေရာမှာတာမတ်အဆင့်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောအစားထိုးသွားမယ်လို့ဩစတြေးလျအခြေစိုက် EBC သတင်းဌာနကဖော်ပြခဲ့တာပါဒီလိုလောက်တာကြောင့်တာမတ်ကြီးခန့်လွှာပေးဖို့အတွက်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမှုကိုရှောင်ရှားနိုင်တဲ့သဘောဖြစ်ပါတယ်ဩစတြေးလျဘက်ကဒီလိုတန်တမာရေးဆောင်ရွက်မှုဟာဩစတြေးလျရောက်မြန်မာအတိုင်းဝိုင်းရဲ့ကြိုးပမ်းချက်ရလဒ်တစ်ခုဖြစ်တယ်လို့ဩစတြေးလျအခြေစိုက်နိုင်ငံရေးတကြွလှူရှားသူတူဖြစ်တယ်လို့မြန်မာဆက်ရှောင်းတွေကိုပံ့ပိုးကူညီရေးအတွက်အဓိကတောင်းအယူနေတဲ့မန်နန်းကပြောပါတယ်
။အမားတို့ဒီဩစတြေးလျကလည်းဒီပြည်နယ်နဲ့တိုင်းမှာရှိတဲ့ပြည်နယ်နဲ့တိုင်းတွေအကုန်လုံးကလည်းစ조사ပြီးတော့ပဲလုပ်ပေးနေကြတာလေဒီဟိုအဖွဲ့တွေဆိုရင်ဘယ်လိုပြောမလဲအမားတို့တတ်နိုင်သလောက်ပေါ့နော်ဩစတြေးလျ government ကိုပရက်ချာပေးပြီးတော့အများအားသူတို့ရဲ့ဒီဟိုကလူကြီးတွေနဲ့တွားတွေ့ပြီးရင်ပြောပြီးကြလို့ရှိရင်ဒီမှာပိုတက်စီလို့အများအားဩစတြေးလျဂါဘာမန့်ကိုဖိအားတွေအများအားပေးလို့လည်းအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့ယုံကြည်တယ
်မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမတ်ကြီးအန်ဒရီယာဖောက်တာကအခုနှစ်ဧပြီလထဲမှာသူ့ရဲ့တာဝန်တက်တန်ပြီးဆုံးပါတယ်ဒါကြောင့်မလို့တာမတ်ကြီးနေရာကိုအစားထိုးဖို့အတွက်ကုန်သွယ်ရေးနဲ့နိုင်ငံခြားရေးဌာနဒီဖက်ရဲ့အကြီးအကဲအရာရှိတူကိုခန့်ဖို့ဩစတြေးလျနိုင်ငံကယာထားတာပါဒါပေမဲ့မြန်မာစစ်ကောင်စီရဲ့အတိအမှတ်ပြုလာကိုခိုင်းယူမှာမဟုတ်ဘဲနဲ့တန်ယုံတာဝန်ခံဖြစ်နေပဲလုပ်ငန်းတွေကိုလုဆောင်သွားဖို့ရှိနေတယ်လို့ဩစတြေးလျခြေစိုက် ABC သတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံခြားရေးဌာနကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အလားတူလိုပဲဗြိတိန်ကလည်းမြန်မာနဲ့တန်ဆက်တွေ့ရေးမှာတန်မတ်ကြီးအစားတန်ယုံတာဝန်ခံဖြစ်နေရှော့ချလိုက်တာတွေ့ရပါတယ်။ဗြိတိန်နိုင်ငံခြားရေးဌာနကတန်ဆင်းရှော့ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတန်မတ်ကြီးဖြစ်နေခန့်ခါသူ Mr. Pete Bowers ကိုတန်ယုံတာဝန်ခံအဆင့်ဖြစ်နေဗြိတိန်နိုင်ငံခြားရေးဌာန website တွေမှာဖော်ပြထားပါတယ်။သူကမြန်မာနိုင်ငံဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူးစစ်ကောင်စီနဲ့ဆက်ဆက်ရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုတန်ဆင်ရှော့ချတာမျိုးဟာစစ်ကောင်စီအတွက်တော့နောက်ထပ်တန်တမာရေးရှုံးနိမ့်မှုတရက်ဖြစ်တယ်လို့နိုင်ငံရေးလှိလာသူဒေါက်တာမြေသိန်းကပြောပါတယ
်ရေပူရအဖင်ပြောတယ်ဆိုရင်တန်တမာရေးရတော့တော်တော်အထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာ့အင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမက်ဆီမောင်ကိုလက်ခံတွေ့ဆုံနေဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်မြန်မာပြည်အောင်မိတ်ဖက်နိုင်ငံနေနဲ့ဆက်ဆံရေးအဖြစ်တော့တန်တမာရေးကတော့ကြာရှုံးသွားပြီလို့ရေပူရပြောလို့ရပါတယ
်ဩစတြေးလျအစိုးရနဲ့လွှတ်တော်တွေမှာအနာသိန်းစစ်ကောင်စီကိုအရေးယူဖို့ဩစတြေးလျရောက်မြန်မာတိုင်းဝန်တွေကလှုံ့ဆော်တိုက်တွန်းနေပါတယ်ဩစတြေးလျကိုရောက်နေတဲ့စစ်ကောင်စီမိသားစုဝင်တွေရဲ့ပြည်ဝင်ခွင့်အချက်အလက်တွေကိုစစ်ဆေးပေးဖို့စစ်ကောင်စီနဲ့သူနဲ့ပတ်သက်သူတွေကိုစီးပွားရေးပိတ်ဆို့အရေးယူပေးဖို့တောင်းဆိုခဲ့ကြတာပါမကြာခင်ကျင်းပမယ့်ဩစတြေးလျအာဆီယံစီးပွားရေးဖိုရမ်မှာလည်းဩစတြေးလျဆိုင်ရာစစ်ကောင်စီရဲ့မြန်မာတမ္မတ်ကြီးဦးတောင်ညွတ်တယောက်ခွင့်မရခဲ့ပါဘူးဒါလို့တယောက်ခွင့်မရဖို့အတွက်လည်းဩစတြေးလျနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာရေးလှုပ်ရှားသူတွေကဖိအားပေးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ
ဩစတြေးလျတန်တမန်အဆင့်ဩစတြေးလျနိုင်ငံကနေတန်တမန်အဆင့်ရှော့ချမဲ့တရင်ကနေပြီးတော့စစ်ကောင်စီကပညာရေးဝန်ထမ်းတွေကိုပြန်လည်ခေါ်ယူတဲ့အကြောင်းပြောပြပါမယ်။ စစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့ပြင်ဆင်နေတယ်လို့စစ်အာဏာသိမ်းချိန်အကြမ်းမဖက်အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDM ပညာရေးဝန်ထမ်းတွေတာဝန်ပြန်လည်ထမ်းဆောင်ကြဖို့တိုက်တွန်းနေပါတယ်တာဝန်ပြန်လည်ထမ်းဆောင်မဲ့ CDM ဝန်ထမ်းတွေရဲ့ပြက်ကွက်တဲ့ကာလကိုလည်းလစာမဲ့ခွင့်အဖြစ်သတ်မှတ်မှာဖြစ်ပြီးကြီးကြီးမားမားရာဇဝတ်မှုကျူးလွန်တာမရှိရင်တာဝန်ပြန်ထမ်းဆောင်နိုင်တယ်လို့ကန့်လန့်ထားပါတယ်ဒီပေါ် CDM ပညာရေးဝန်ထမ်းတွေရဲ့အမြင်နဲ့ကျောင်းတွေပြန်ဖွင့်မဲ့အရေးမိဘတွေရဲ့အမြင်စူးစီးမေးမြန်းထားပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမုံကတင်ပြထားပါတယ်ခင်ဗျာ
လာမယ့်20222023ပညာသင်နှင့်တာဝန်ပြန်လည်ထမ်းဆောင်မှုအတွက်ဆရာနာသိမ်းထားတဲ့အချိန်မှာအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDM ပညာရေးဝန်ထမ်းတွေတာဝန်ပြန်ပြီးတော့ထမ်းဆောင်ကြဖို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်ဒီလိုမျိုးဖိတ်ခေါ်ခဲ့တဲ့အပေါ် CDM ပညာရေးဝန်ထမ်းတဦးလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတဦးကတော့သူ့သဘောထားကိုအခုလို VOA ကိုပြောပါတယ
်တို့ကကျွန်တော်တို့ကဆက်ကလက်ဆာဒီအဆိုးရွားလို့မှမတတ်မှတ်ခဲ့တာကိုမတမ်းမခဲ့လို့လည်းကျွန်တော်တို့ကဒီ CDM လုပ်ခဲ့တာလေအဲ့တော့သူတို့ပြန်ခေါ်ချင်းပြန်ခေါ်တဲ့စာဘလောက်ထုတ်ထုတ်ကျွန်တော်တို့ကဟိုပြန်ဝင်ဖို့ကအကြောင်းမရှိပါဘူးဘာလို့လဲဆိုတော့ကျွန်တော်ကဖောင်ပြစ်ခဲ့ပြီဒါဥစ္စာ
စစ်ကောင်စီကဖိတ်ခေါ်ထားတဲ့ကြေညာချက်အရာတာဝန်ပြန်ပြီးတော့ထမ်းဆောင်မဲ့ CDM ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေအတွက်လစာမဲ့ခွင့်ဖြစ်သတ်မှတ်မှာဖြစ်တယ်လို့ဆိုထားပါတယ်ကြီးလေတဲ့ရာဇဝတ်မှုကျူးလွန်ထားတဲ့သူတွေကလွဲပြီးတာဝန်ပြန်လည်ထမ်းဆောင်နိုင်မှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါရှိပါတယ်။တာဝန်ပြန်လည်ထမ်းဆောင်လို့တဲ့အခြေခံပညာဝန်ထမ်းတွေအနေနဲ့သူတို့နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့စာသင်ကျောင်းပညာရေးမှုရုံးစားတဲ့နေရာတွေမှာအယူခံလွှာတင်သွင်းရမယ်လို့စစ်ကောင်စီကဆိုပါတယ်။စစ်ကောင်စီဘက်ကပြီးခဲ့တဲ့စာသင်နှစ်လည်ကနေစပြီးစာသင်ကျောင်းတွေပြန်ဖွင့်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီမှာလက်ရှိပညာရေးစနစ်ကိုနားလည်တက်ကြွသူတော်တော်များများမရှိတာကြောင့်ကျောင်းဆရာဆရာမလိုအပ်ချက်တွေဖြစ်ခဲ့ပါတယ်။စစ်ကောင်စီဟာပုံမှန်အခြေအနေတွေပြန်ဖြစ်လာဖို့ဖြစ်တဲ့နည်းနဲ့စာသင်ကျောင်းတွေကိုပြန်ပြီးတော့ဖွင့်လှစ်နေတာလို့ဆရာဆရာမများတမကဆရာကသုံးသပ်ပါတယ်။အဖမ်းစီတချို့ပါရှိလာလို့ CDM လုပ်တဲ့ဝန်ထမ်းတော်တော်များများလည်းနေရက်ကနေတင်းချောင်ခဲ့ကြရပါတယ်စစ်ကောင်စီဘက်ကစာတင်ကျောင်းတွေပြန်ဖွင့်ဖို့လုပ်တဲ့အခါမှာတော့စစ်ကောင်စီကဖွင့်တဲ့ကျောင်းတွေကိုမတက်ဘဲအာဏာဖီဆန်ကြဖို့တက်ကြွလှုံ့ရှားသူတွေကလှုံ့ဆော်ခဲ့ပါတယ်ဒါကြောင့်ကျောင်းပြန်မပို့ဖို့ဆုံးဖြတ်ခဲ့တဲ့မိဘတချို့လည်းရှိပါတယ်စစ်ကောင်စီကလုပ်တဲ့ပညာရေးစနစ်ကိုမယုံကြည်လို့ပါလို့မော်လမြိုင်မြို့ကကျောင်းသားမိဘတဦးကပြောပါတယ
်မထားဘူးသူတို့ပေးတဲ့ပညာရေးစနစ်ကိုအလိုမရှိဘူးဘလို့မအောင်လက်ခံနိုင်မှာမရှိလို့ကြားမထားနေုံကြီးတက်ရမယ်လို့ချစ်ရလုတ်သွားတယ်မိနစ်တုံးကပညာသင်ချက်မှာလုတ်သွားတဲ့ဟာကိုသိချင်းအချင်းအယုံကြည်မရှိဘူးသူတို့မဖွင့်ရမယ့်အချိန်မှာတော့မှလုံလောက်တဲ့စာသင်ချက်မရှိတဲ့အချိန်မှာသူတို့တက်တုပ်ရိုက်ပြီးတော့စီစဉ်ပြီးတော့ဖွင့်သွားတယ်ဖွင့်သွားပြီးတော့အတန်းတင်ပေးလိုက်တယ်အဲ့ဒီဟာကိုသိချင်းအချင်းဒါဟာပညာအစ်စ်အမှန်တက်မြောက်လိမ့်မယ်လို့မယုံကြည်ဘူးပေါ့နော်အဓိကက
ကြောင်းမထားပဲအာနာဖီဆန်ရေးမှာပါဝင်လို့ပင်မဲ့ကလေးပညာရေးအတွက်စိတ်ပူပန်ရသူတွေလည်းရှိနေပါတယ်ကလေးပညာရေးအတွက်အွန်လိုင်းကနေကြောင်းတက်နိုင်အောင်စီစဉ်ဖို့ခက်ခဲလို့ကြောင်းထားဖို့ပြင်ဆင်နေရတဲ့မိဘတွေလည်းရှိပါတယ်။မော်လမြိုင်မြို့ကနောက်ထပ်ကြောင်းသားမိဘတဦးကတော့ကလေးတွေအိမ်မှာနေပြီးဂိမ်းဆော့နေတာမျိုးပဲမဖြစ်အောင်သူ့အနေနဲ့ကလေးတွေကိုကြောင်းထားမယ်လို့ဆိုပါတယ်
။ဟိုကြောင်းမတောက်ဆိုကလေးရလေးဝါမယ်။ပြီးဝါမယ်ဆိုတာလေဟိုအခုကတော့ကလေးတွေဟိုအိုးရယ်လေးတွေပဲနော်။73နဲ့ဆက်နေတယ်အဲ့ဒီတော့နော်ကျွန်တော်ရတာကြီးတွေကကလေးတွေကအဂိမ်းမှာပဲဆွဲနေတာ။နောက်ကလေးတွေဟိုကြောင်းမတက်ဟိုပညာမသင်ကြတဲ့ကကြတော့ဒီဝါမှာဆိုလို့ဒီကြောင်းထားတာပေါ့နော်။နောက်တစ်ခုကအချို့ကြောင်းသားမိသားတွေဆိုပေါ့နော်။ဒီ9တန်း10တန်းရဲ့ကြောင်းသားမိသားတွေဆိုဟိုကြောင်းထားတဲ့လေလို့မြင်တယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီစီဝါရီအရန်ပေါ်နေ။ဒီကူကလက်ထပ်မှာပေါ့နော်။ပစ်ကအုပ်တွေဆက်နေလို့ဒီကအရန်ပေါ်အဲ့တော့ကူနေကူကြောင်းထားတာပေါ့နော်။ဒီစီဝါကဒီဒီဟိုသက်ပါကိုဝင်ရဝယ်တာတော့ထောက်နေအောင်ပဲဒီစီဝါထောက်ရမလို့1,000-9,000အဲ့ဒါဆက်ရှိရတော့ကလေးတွေဒီတိုင်းဒီကြောင်းမထားပဲဖြစ်တာဒီစီဝါနံလေတို့ဒီလောင်းကားနံလေတို့ကြောက်သွားလေ
ဆရာဆရာမများတမကကနေပြုစုတဲ့စည်ရင်အရာဆိုရင်တော့ပညာရေးခန္ဓာမှာစစ်ကောင်စီအောက်ကအလုံးမလုံလို့တဲ့ CDM ဝန်ထမ်းကတသိန်းခွဲနီးပါးရှိတယ်လို့သိရပါတယ်ရှင
်စစ်ကောင်စီကနေအကြမ်းမဖက်အာဏာဖီဆန်ရေးလုပ်ခဲ့တဲ့ CDM ပညာရေးဝန်ထမ်းတွေတာဝန်ထမ်းဆောင်ဖို့တိုက်တွန်းနေတဲ့အကြောင်းမတ်စုမွန်ပြောပြပေးတာပါ VOA အမေရိကန်အသံရဲ့ဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးပါရယ် VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံနဲ့အတူကြည့်ရှုနိုင်အောင်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။
လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ထက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA ကနေပေါ်ဒူးနေမနက်ခင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။မဆုမြတ်မွန်တင်ဆက်တဲ့ကဘာတလွားခီးသွွားအစီအစဉ်နဲ့ဒီကိုသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာတို့မထုတ်လွှင့်ခင်မှာပထမဆုံးအနေနဲ့ဒီမြင်ကွင်းကျယ်မှတ်စုကိုကြားကြရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အခုအချိန်အထိတစ်နှစ်ကျော်ကာလအတွင်းအရသာသေဆုံးမှုက9600ကျော်တဲ့မနည်းရှိလာပါပြီစစ်တပ်ဘက်ကလည်းသေဆုံးမှုအရေအတွက်ထုတ်ပြန်ထားတာတွေရှိပါတယ်အချက်အလက်တွေကိုမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ပြထားတာနားဆင်ကြပါခင်ဗျာ
ခုနှစ်မေဆယ်ရက်ထိသိရတဲ့မှတ်တမ်းများအရအာနာသိမ့်ပြီးနောက်ပိုင်းအရသား9600ကျော်ထပ်မင်းသေဆုံးခဲ့ပါတယ်အဲ့ဒီထဲက1830ကျော်ဟာဆန္ဒပြပွဲအတွင်းပြစ်ခတ်ခံရသူတွေနဲ့ဖမ်းဆီးခံရပြီးနောက်ပိုင်းသေဆုံးရသူတွေဖြစ်ပါတယ်လနကံပရိပခတွေကြောင့်တည်ဆုံးသူကလည်း690ထက်မနည်းရှိခဲ့ပါတယ်စစ်ကောင်စီနဲ့ပြည်ခံပြူပါတီရဲ့ထုတ်ပြန်ချက်တွေအရသူတို့ဘက်မှာတည်ဆုံးသူ3100ကျော်ထက်မနည်းရှိပါတယ်စစ်ကောင်စီနဲ့ USDP စည်းရင်းတွေအတွက်တိကျအတည်ပြုချက်မရှိပါဘူးဒီကြတာတည်ဆုံးမှုတွေဟာစကိုင်းတိုင်းအတွင်းအများဆုံးရှိခဲ့ပြီး590ကျော်ရှိပါတယ်ရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာတော့ဒီရက်သား280ကျော်စီတည်ဆုံးခဲ့ပါတယ်။ပဲခူးတိုင်းနဲ့မကွေးတိုင်းမှာစုစုပေါင်း304ဦးတည်ဆုံးခဲ့ပါတယ စစ်ကောင်စီကဖမ်းဆီးပြီးနောက်တေဆုံးသူအရက်သား445ဦးရှိပါတယ်။အဲ့ဒီထဲကညှဉ်းပန်းနှိပ်စက်မှုတွေကြောင့်တေဆုံးသူ314ဦးစစ်ကြောရေးမှာတေဆုံးသူ101ဦးရှိတာကိုတွေ့ရပါတယ်။ရဲစခန်းနဲ့အချင်းထောင်တွေမှာတေဆုံးသူကတော့30ဦးဖြစ်ပါတယ်။ခုနှစ်ဧပြီ24ကနေမေဆယ်ရက်အတွင်းသွေးတောက်အဖွဲ့ကတက်ပြတ်ခဲ့တဲ့အရသာ18ဦးထက်မနည်းရှိခဲ့ပါတယ်ဒီသေဆုံးမှုတွေထဲမှာမန္တလေးတိုင်းကအများဆုံးဖြစ်ပြီးအရသာ15ဦးကတက်ပြတ်ခံခဲ့ရပါတယ်
ဆက်လက်ပြီးကြားမယ်အပတ်စဉ်ကဏ္ဍကတော့အမေရိကန်နိုင်ငံ၏အကြောင်းတည်ကောင်းစရာကိုနားဆင်ကြရမှာဖြစ်ပါတယ်။နေတိုမာမိတ်အဖွဲ့တဲ့ကိုဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံအဖွဲ့ဝင်ဖြစ်ဖို့ကိုအမေရိကန်ကထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဗလင်ကင်ကပြောပါတယ်။ VOA သတင်းတောက် Aris Avasari သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြမှာပ
ါ။ရုရှားတပ်တွေလက်ထဲကပြန်လည်သိမ်းပိုက်ပြီးစားယူကရိန်းနိုင်ငံဟာကစ်မြို့ပြင်ကခြေရွာတွေကိုယူကရိန်းတပ်သားတွေတိုင်တဆင်လိုက်ရှာကြပါလေ။အိမ်ဒီထဲမှာရုရှားတပ်သားတွေဆက်ပြီးရှိနေမနေရှာဖွေကြတာပါ။ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ဟာကစ်ကိုရုရှားဘက်ကဇင်းပတ်နဲ့ချီဘုံကျဲတိုက်ခိုက်ခဲ့ပါလေ။အခုတော့ရုရှားတပ်တွေပြန်ဆုတ်သွားပြီလို့ယူကရိန်းစစ်တပ်ကပြောပါလေ။တေဆုံးနေတဲ့ရုရှားအလောင်း40တလောင်းရှာဖွေတရှိခဲ့တဲ့အကြောင်းယူကရိန်းရာရှိတွေကပြောပါလေ။နေတိုမာမိတ်ခေါင်းဆောင်ထိတ်တန်းတန်တမန်တွေတင်းငွေတွေကဂျာမနီနိုင်ငံပါလီမြို့မှာတွေ့ဆုံပြီးယူကရိန်းကိုထပ်ပြီးတော့ပံ့ပိုးရေးဆွေးနွေးကြပါလေ။ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးနေတဲ့ကမ္ဘာအကြီးဆုံးနေတိုအဖွဲ့ဝင်တွေကဖင်လန်နဲ့ဆွီဒင်ပူးပေါင်းပါဝင်လာမယ့်အရေးဆွေးနွေးကြပါလေ။တင်းငွေတွေကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါလေ
။ Allies were joined here in Berlin by the foreign ministers from Sweden and Finland.
မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီဘာလင်မြို့မှာတွေ့ဆုံကြပါတယ်ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေလည်းပါပါတယ်နှစ်နိုင်ငံစလုံးဟာနေတိုမဟာမိတ်အဖွဲ့အနေနဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကာကွယ်ရေးအရနီးကပ်ပြီးတန်ဖိုးထားရတဲ့နိုင်ငံတွေဖြစ်ပါတယ်ဆွီဒင်ပဲဖြစ်ဖြစ်ဖင်လန်ပဲဖြစ်ဖြစ်မဟာမိတ်အဖွဲ့တွေကိုတရားဝင်ဝင်ဖို့ဆုံးဖြတ်ပြီးပူးပေါင်းခွင့်တောင်းခံပါကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံသွားမှာဖြစ်ပါတယ်
ဖင်လန်ကရုရှားနဲ့နေဆက်ချင်းကီလိုမီတာ1300ကျော်ထိစပ်နေတဲ့နိုင်ငံပါနေတိုမာမိတ်ဖွဲ့ဝင်ဖြစ်တဲ့ဝင်လျှောက်တားဖို့ရွယ်တဲ့အကြောင်းမနေ့ကတရားဝင်ထုတ်ဖော်ပြောဆိုပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကနေတိုမာမိတ်ဖွဲ့ဝင်ဖြစ်မယ်ဆိုရင်မှားလိမ့်မယ်ဆိုပြီးသူနဲ့ဆက်သွယ်စကားပြောခဲ့တဲ့အချိန်ဖင်လန်သမ္မတဆော်လီနင်နစတန်ကိုထုတ်ဖော်ပြောဆိုထားပါတယ်ရုရှားသမ္မတပူတင်ဘက်ကဖင်လန်နေတိုဖွဲ့ဝင်ဖြစ်တော့မယ်ဆိုတဲ့သတင်းအပေါ်မှာသူနဲ့တုံ့ပြန်ပြောဆိုခဲ့တဲ့အပေါ်အားသိမိတဲ့အကြောင်းတင်းကုန်နေတွေက CNN State of Union စီစဉ်ကိုဖင်လန်သမ္မတဆော်လီနင်နန်စတာကပြောဆိုပါတယ
် I want it just to confirm that now the situation is changed we are going
ချင်းတွေပြောင်းလဲသွားပြီဆိုတာကိုကျွန်တော်ဘက်ကအတည်ပြုပြောဆိုပြီးနေတို့မှာမိတ်အဖွဲ့ဝင်အဖြစ်ကျွန်တော်တို့ပူးပေါင်းဝင်တောင်းခံမယ့်အကြောင်းပြောဆိုပါတယ်ဒီချိန်ထဲမှာပဲပူတင်ကဒီလိုနေတိုးနဲ့ပေါင်းရင်မားမယ်လို့ထင်တဲ့အကြောင်းအတည်ပြုပြောဆိုပါတယ်ကျွန်တော်တို့ကသူ့ကိုချင်းချောင်းနေတာမဟုတ်ဘူးလို့ပြောခဲ့ပါတယ်ကျွန်တော်တို့နေရာအတူတူဆွေးနွေးကြတာတွေကတိတ်ကိုအေးအေးဆေးဆေးတည်ငြိမ်ငြိမ်ပ
ါနေတိုးအဖွဲ့ကိုတရားဝင်ပူးပေါင်းခွင့်လျှောက်ထားမယ်ဆိုရင်ဖင်လန်ပါလီမန်ကလည်းသဘောတူအတည်ပြုကိုလိုပါတယ်ဒီတစ်ပတ်တည်းမှာပါလီမန်ဘက်ကအတည်ပြုဖို့ကိစ္စလုပ်နိုင်တဲ့အတွက်သမ္မတရဲ့ချင်းချောင်းချက်ထွက်လာတာပါဒါပေမဲ့လည်းနေတိုးအဖွဲ့ကိုဝင်မယ်ဆိုတဲ့ကိစ္စကဥရောပနိုင်ငံတွေအပေါ်မှာရုရှားဘက်ကလက်ဦးမှုယူတန်ခတ်ထိုးနှက်တာမျိုးတွေဖြစ်လာမယ်မလားဟုဆိုတာကလည်းမသိကြပါဘူး။နောက်ထပ်ဟန်တာတစ်ခုကတော့ဖင်လန်နဲ့ဆွီဒင်နေတို့အဖွဲ့ဝင်ဖြစ်ရေးမှာတူရကီနိုင်ငံရဲ့ရည်တည်ချက်သဘောထားပါ။ဒီနိုင်ငံတွေနေတို့အဖွဲ့မှာပါဝင်လာရေးအတည်ပြုဖို့မှာနေတို့အဖွဲ့ဝင်နိုင်ငံအားလုံးရဲ့တညီတညွတ်တဲ့သဘောတူညီချက်လိုအပ်ပါလေ။ဒီနိုင်ငံတွေနေတို့အဖွဲ့ဝင်ဖြစ်ပူးပေါင်းလာမယ်ဆိုတဲ့သတင်းကပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကရုရှားရဲ့ကျူးကျော်မှုကိုတိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံအတွက်စိတ်ဖြည်စရာတစ်ခုအားတက်စရာတစ်ခုဖြစ်ခဲ့ပါလေ။ယူကရိန်းဒုတိယဝန်ကြီးချုပ် Olla Stefanishyna က ABC This Week အစီအစဉ်ကိုအခုလိုပြောပါလေ
။ What we see with the now position
ဆွေရနေဖင်လန်နိုင်ငံတွေကနေတိုးအဖွဲ့ဝင်ဖြစ်လျှောက်ထားဖို့ဆုံးဖြတ်ချက်ချတဲ့အနေအထားအသစ်ကိုကျမတို့ထူရပြီးတော့မဟာမိတ်နိုင်ငံတွေဘက်ကလည်းဒီလျှောက်ထားချက်ကိုချက်ချင်းစဉ်းစားဆုံးဖြတ်ဖို့တုံ့ပြန်ထားတာတွေ့ရပါတယ်။နေတိုးအဖွဲ့ဟာအရင်ကမှားခဲ့တဲ့နိုင်ငံရေးအမှားတွေကိုသင်ငန်းစာယူလှုပ်ဆောင်တာလို့ပဲပြောရမယ်ထင်ပါတယ
်။နေတိုမာမိတ်ဖွဲ့ဝင်ဖြစ်တဲ့ဝင်ပူပေါင်းရေးဖင်လန်ပါလီမန်ကလာမယ့်ရပိုင်အတွင်းမှာမဲခွဲဆုံးဖြတ်ချမှာပေါ့။ဆွီဒင်နိုင်ငံကလည်းရပိုင်အတွင်းမှာပဲအလားတူဆောင်ရွက်လာမယ့်ပုံရှိကြောင်းပါခင်ဗျာ။ကျွန်တော်သိထားပါပ
ါ။မတ်စုမြတ်မွန်အပတ်စဉ်တင်ဆက်တဲ့ဒီကဘာတလွားခီးသွားအစီအစဉ်ကိုလည်းဆက်လက်ကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံဘက်ဖို့မြို့ကငရုတ်သီးမျိုးစုံစိုက်ထားတဲ့စိုက်ပျိုးရေးတချံတချံမှာကဗတ်အဆက်ဆုံးဆိုတဲ့ငရုတ်သီးမျိုးစုံကိုစိုက်ထားပါတယ်ခီးငရုတ်ချံသွားလေသူတွေအနေနဲ့ငရုတ်သီးနဲ့ဆက်တဲ့ပုံစံချင်းမတူတဲ့အရာသာတွေကိုမြည်ကြည့်နိုင်ပါတယ်ဘယ်လောက်ဆက်တယ်လဲငရုတ်သီးမျိုးတွေရှိတယ်လဲဆိုတာကိုမတ်စုမြတ်မွန်ကကဗတ်တလွားခီးသွားအစီအစဉ်မှာအခုလိုတင်ဆက်ထားပါတယ်
ဗြိတိန်နိုင်ငံလန်ဒန်မြို့မြောက်ပိုင်းဘက်ဖို့ရှာအရက်ကဘက်ဖို့မြို့မှာကမ္ဘာအဆက်ဆုံးငရုတ်သီးမျိုးတွေကိုစိုက်ပျိုးထားတဲ့ငရုတ်သီးစိုက်ပျိုးခြံတစ်ခုရှိပါတယ်။ကမ္ဘာနေရာဆောင်ကငရုတ်သီးပင်တွေစိုက်ပျိုးထားတဲ့ Edible Ornamentals ဆိုတဲ့ငရုတ်စိုက်ခြံမှာငရုတ်သီးတွေအကြောင်းလေ့လာနိုင်မဲ့အစီအစဉ်လည်းလုပ်ထားပါတယ်။ဗြိတိန်မှာငရုတ်သီးစိုက်လို့ရတဲ့မေလကနေနိုဝင်ဘာလအထိလုပ်တဲ့ငရုတ်သီးလေ့လာရဲ့အစီအစဉ်မှာငရုတ်သီးပင်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွမ်းကျင်သူတွေကလိုက်လံရှင်းပြသလိုနိုင်ငံဆောင်ကငရုတ်သီးပင်တွေကိုဘယ်လိုစိုက်ပျိုးသလဲဆိုတာကိုကိုယ်တိုင်အနီးကပ်လေ့လာနိုင်ကြပါတယ်။ငရုတ်ပင်တွေကိုစီးပွားဖြင့်စိုက်ပျိုးနိုင်တဲ့နည်းကိုလည်းဒီခီးစဉ်ကနေသိသွားနိုင်ကြပါတယ်။အတန်းလိုက်စိုက်ပျိုးထားတဲ့ငရုတ်ပင်တွေချာသွားပြီးတော့ဘယ်အမျိုးကဘလောက်အတိုင်းအတာထိဆက်သလဲဆိုတာကိုစိုက်ပျိုးခြံလာသူတွေကိုယ်တိုင်အနီးကပ်လေ့လာလို့ရပါတယ်။ငရုတ်သီးဆက်တာကိုအမြင်နဲ့တင်သိရတာမဟုတ်ဘဲအရသာပါခံနိုင်ဖို့အတွက်ငရုတ်သီးစားတဲ့အစီအစဉ်လည်းပါပါတယ်။စိုက်ပျိုးခြံထွက်ငရုတ်သီးပင်တွေနဲ့လှုပ်ထားတဲ့ငရုတ်ရည်အချင်းရည်မျိုးစုံသားမကငရုတ်သီးအစိမ့်လိုက်ကိုလည်းမြင်နိုင်ကြပါတယ်။ငရုတ်သီးတွေမှာအဆက်အယသာရှိတဲ့ဆိုပေမဲ့ငရုတ်သီးမျိုးတစ်ခုနဲ့တစ်ခုဆက်ပုံချင်းဆက်တဲ့အတိုင်းတာချင်းမတူဘူးဆိုတာကိုဒီစိုက်ပျိုးခြံလာပြီးလေ့လာသူတွေအယသာခံနိုင်ကြတာဖြစ်ပါတယ်။အဆက်ကြောက်တဲ့သူတွေအတွက်လည်းအဆက်ပြေအောင်လို့နွားနို့တွေတောက်ရည်တွေအစင်သစ်ချပေးထားပါတယ
်။Oh, it hits the back of your throat. Oh.
ဆက်တယ်ဆက်တယ်လို့ပြောနေရင်လည်းငရုတ်သီးလက်ချောင်းမှာကတ်သွားလို့မခံနိုင်အောင်ဖြစ်နေပြီလို့ပြောနေတာပါငရုတ်သီးမျိုးစုံအရသာသိနိုင်ဖို့တို့ယုံတို့ပြီးတော့မြည်ကြည့်နိုင်ပေမဲ့ဆက်လွန်းလို့ချွေးပြန်နေကြသူတွေဒီအခန်းထဲမှာမနေလှပါဘူးတချို့ဆိုမျက်ရည်တောင်ကျတယ်ထင်ပါတယ်ဟိတ်တွေဟန်တွေထားကြမလို့ပဲလွတ်လွတ်လပ်လပ်နဲ့ငရုတ်သီးဆက်တဲ့အတွေ့အကြုံကိုဒီမှာရနိုင်တာကတော့အသေးအချာပါငရုတ်သီးအကြောင်းတော်တော်လေးနားလည်သူလည်းဖြစ်ငရုတ်သီးနဲ့ဆိုင်တဲ့ပွဲတွေကိုလည်းမလွတ်တမ်းသွားတတ်သူလည်းဖြစ်တဲ့သူမျိုးတော်မှကမ္ဘာမှာအဆက်ဆုံးလို့စံချိန်တင်ထားတဲ့ငရုတ်သီးအဆက်ကြောင့်ရှာတော်ထုံသွားတယ်လို့ဆိုပါတယ
် Feeling quite numb actually the dolphin rush I'm getting at the moment is why we eat hot chilies
ငရုတ်သီးစားရင်ဆက်တယ်ဆိုတာသိရတဲ့ဒီအရသာကိုခံချင်လို့စားလိုက်တာမှန်ပေမဲ့ဘာမှမခံစားနိုင်တော့လောက်အောင်ကိုဆက်လွန်းလှပါတယ်တဲ့သူဘလောက်ချွေးပြက်နေပြီလဲဆိုတာမြင်ရတာနဲ့တင်အတော်ဆက်နေပြီဆိုတာသိနိုင်မှာပါတချို့ကတော့ဒီဆက်တဲ့အရာသာကိုအကြိုက်တွေ့နေပုံရပါတယ
် basically we just love chilies yeah in our cooking most of our cooking
ကျွန်တော်တို့ကတော့မြုပ်သီးကြိုက်ကြတဲ့သူတွေလေကျွန်တော်တို့ချက်တဲ့ဟင်းအများစုပါမြုပ်သီးတစ်မျိုးမဟုတ်တစ်မျိုးတော့အမြဲပါလေရှိတယ်ဗ
ျမြုပ်သီးပင်တွေကို2000တခုနှစ်မှာစတင်ရောင်းချခဲ့တဲ့ Edible Ornamentals လုပ်ငန်းဟာအခုတော့နိုင်ငံဆောင်ကိုဖြတ်တဲ့လုပ်ငန်းကြီးဖြစ်နေပါပြီ။အမှားရှိတဲ့ဆိုင်ကြီးတွေအတွက်ငရုတ်ပင်တွေကိုလည်းတည်ထောင်စိုက်ပျိုးပေးနေပါတယ်
။ I don't necessarily want to encourage them to cause themselves pain or anything, but I want them to understand and appreciate that they all have different
သူတို့ပူလောင်တဲ့ဝေဒနာခံစားရအောင်စားကြည့်ပါလို့တော့ကျွန်တော်မတိုက်တွန်းချင်ပါဘူး။ဒါပေမဲ့ငရုတ်သီးတွေမှာမတူတဲ့အရာသာတွေအများကြီးရှိတယ်ဆိုတာကိုသဘောပေါက်သိသွားကြစေချင်တာပါ။အဲ့ဒီချက်ကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြပါရစေ။လူတွေကလည်းစိတ်ဝင်စားကြပါတယ်။ကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးကိုသူတို့မြည်ဘူးတယ်ဆိုတဲ့အတွေ့အကြုံကိုဒီကနေရသွားခြင်းကြတယ်လေ
။ငရုတ်သီးပြန်ဆိုက်တယ်ဆိုတာအပူပိုင်းရာသီဥတုရှိတဲ့ဒေသတွေမှာသာဆိုက်ပျိုးနိုင်တာလို့အများကတည်ထားကြတာပါ။ဗြိတိန်နိုင်ငံရာသီဥတုနဲ့ငရုတ်ပင်တွေကိုစီးပွားဖြစ်ဆိုက်ပျိုးရောင်းချတယ်ဆိုတာတချို့ကမယုံနိုင်ကြပါဘူ
း။ They're easier to grow than tomatoes or tomatoes. They
ငရုတ်သီးကခရမ်းကျင်သီးထက်တောင်ဆက်ရတာလွဲပါတယ်။အဓိကကနေရောင်ပါ။ UK မှာနွေရာသီဆိုရင်နေတာရှည်ပြီးတော့နေရောင်ရတဲ့အချိန်က18နာရီလောက်ရှိတော့ငရုတ်သီးပင်ကောင်းကောင်းဆိုက်လို့ရပါတယ်။နွေရာသီခက်စောစောပိုင်းလောက်ဆဆိုက်မယ်ဆိုရင်နွေကုန်ချိန်လောက်မှာအပင်အကြီးကြီးတွေဖြစ်လာပြီးတော့ငရုတ်သီးတွေလည်းအများကြီးစားလို့ရနေပါပြီ
။ Edible Ornamentals ငရုတ်ဆိုက်ခြံကငရုတ်သီးတွေကိုဥရောပတလွားကဈေးဆိုင်တွေကိုဖြန့်ချီရောင်းချတယ်လို့ Edible Ornamentals ကိုပိုင်တစ်စိမ့်နဲ့ငရုတ်ရည်အချင်းရည်မျိုးစုံကိုလည်းဥရောပကစားတောက်ဆိုင်တွေနာမည်ကြီးကုန်တိုက်ကြီးတွေမှာပါရောင်းပါတဲ့စိုက်ပျိုးခြံကိုလာလေးလာတဲ့အနေနဲ့လည်းဒီမှာရောင်းတဲ့ငရုတ်သီးအခြေခံစားတောက်ကုန်မျိုးစုံကိုဖွဲ့ယူနိုင်ပါတယ်။ COVID ကရောဂါကြောင့်ဖြစ်လာတဲ့အခြေအနေအသစ်တွေကိုတော့ငရုတ်ဆိုက်ခြံလုပ်ငန်းလည်းခံနေရပုံရပါတယ်။
We've been trading for about 20 years now and I must admit 2020 has been
ကျမတို့လုပ်ငန်းလုပ်နေတာအနှစ်20လောက်ရှိပါပြီအခု2020ကတော့စိန်ခေါ်မှုတွေအကြီးအကျယ်ကြုံရတဲ့နှစ်ပါပဲတခြားနှစ်တွေနဲ့မတူအောင်ကိုမျှော်လင့်မထားတဲ့စိန်ခေါ်မှုတွေကတစ်ခုပြီးတစ်ခုပေါ်လာတဲ့နှစ်ပ
ါ COVID ကန့်သတ်ချက်တွေကြောင့်ငရုတ်သီးခြံလေးလာရေးအစီအစဉ်နဲ့လာတို့အရေးအတွက်ကိုအရင်ကထက်အများကြီးရှော့ချထားရပါတယ်စိုက်ပျိုးခြံမှာငရုတ်သီးတွေကိုကြိုက်သလောက်ခူးယူခွင့်ပြုတဲ့အစီအစဉ်ကိုလည်းလောလောဆယ်ရထားရပါတယ်။ဗြိတိန်နိုင်ငံဘက်ဖို့မြို့က Edible Ornamentals ငရုတ်ခြံကို
ချိုတင်လက်မှတ်ဝယ်သွားပြီးငရုတ်ပင်တွေကိုလေ့လာခြင်းနဲ့ငရုတ်သီးငရုတ်ရည်မျိုးစုံကိုမြည်ကြည့်ခြင်းနဲ့ဆိုရင်တော့နှစ်ယောက်စာအတွက်စတာလင်ပေါင်း38ပေါင်ပေးရမှာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်မွန်ပ
ါမတ်ဆုမြတ်မွန်တင်ဆက်တဲ့ကဘာတလွားခီးသွားအစီအစဉ်ဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါမယ်
နိုင်ငံမာရီအိုပိုစစ်ကမ်းမြို့ကကြမ်းကြမ်းခံတိုက်နေတဲ့ရန်နေချီတဲ့ယူကရိန်းတပ်တွေဟာစစ်ဆင်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ရုရှားတပ်တွေထံလက်နက်ချခဲ့ကြပြီးသူတို့ခြေကုပ်ယူခဲ့တဲ့တပ်မဏိစစ်ရုံကိုလက်လွတ်ဖို့ပြင်ဆင်နေတာကြောင့်မြို့တစ်ခုလုံးရုရှားတပ်တွေလက်ထဲကျလူဆဲဆဲအခြေအနေကိုရောက်နေပါပြီ။စစ်မဖြစ်ခင်ကလူဦးရေ4သိန်း3000လောက်နေတဲ့အီဇော့ပင်လယ်ရဲ့မြောက်ပိုင်းကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့မာရီဥပိုမြို့ကိုရုရှားတို့သိမ်းပိုက်မှုဟာဆိုရင်3လနီးပါးကြာယူကရိန်းကျူးကျော်စစ်အတွင်းရုရှားရဲ့အကြီးမားဆုံးအောင်ပွဲလည်းဖြစ်လာမှာပါဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်အကြမ်းဖက်အဖွဲ့ကိုကူညီတိုက်ဖျက်ရေးအတွက်အမေရိကန်အထူးတပ်ဖွဲ့တွေပြန်လည်တက်ချမဲ့ကိစ္စကိုဆိုမာလီယာနိုင်ငံရဲ့အသည့်ရွေးကောက်ခံသမ္မတကကြိုးဆိုလိုက်ပါတယ်အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့တည်ငြိမ်ရေးကြိုးပမ်းမှုမှာအမေရိကန်ပြည်ထောင်စုဟာအကူယုံချရတဲ့မိဖက်ဖြစ်တယ်လို့ဆိုမာလီယာသမ္မတဟာဆန်ရှိခ်မာမုဒ်ကပြောဆိုလိုက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုကျေးဇူးတင်ကြောင်းအင်ကာနစ်မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘဖက်လိုမြို့မှာပြီးခဲ့တဲ့သတင်းဘက်ကွန်ပိုင်းကဆယ်ကျော်သက်လူပြူသနတ်သမားကကုန်းစုံဆိုင်တစ်ခုအတွင်ပြစ်ခတ်တာကြောင့်လူမဲဆယ်ဦးသေဆုံးခဲ့ရမှုဟာပြည်တွင်အကြမ်းဖက်ဝါဒဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနစ်မှာပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အကြမ်းဖက်ဝါဒဆွဲချင်းချောက်မှုတစ်ခုဘယ်တော့မှထပ်မဖြစ်စေရဘူးလို့အာဖဂန်နစ္စတန်ကိုအုပ်ချုပ်နေတဲ့တာလီဘန်ခေါင်းဆောင်တဦးကကြေညာပြုလိုက်ပြီးအာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအထက်တန်းချောင်းပြန်တက်ရေးမကြခင်မှာသတင်းကောင်းတွေထွက်ပေါ်လာမယ်လို့လည်းကြေညာပြုလိုက်ပါတယ်။CNN ရုပ်သံကတနင်္လာနေ့မှာထုတ်လွှင့်တဲ့ Christian Amanpa နဲ့ Shasha Papa တွေ့ဆုံမေးမြန်းခန်းမှာတာလီဘန်ရဲ့ဒုတိယအကြီးအကဲလည်းဖြစ်ယာယီပြည်ထရေးဝန်ကြီးလည်းဖြစ်တဲ့ Shira Jurin Hakani ကအခုလိုထပ်ပြီးကြေပေးလိုက်တာဖြစ်ပါတယ်အသက်5နှစ်ကနေ17နှစ်အရွယ်ကျန်းမာရေးကောင်းတဲ့ကလေးငယ်တွေကိုကိုဗစ်ရောဂါကာကွယ်ဆေးအဖြေဆေးနောက်တစ်လုံးထိုးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကအင်ကာနစ်မှာပဲခွင့်ပြုလိုက်ပါပြီကာကွယ်ဆေးဒုတိယတလုံးထိုးပြီး9လအကြာမူလာတန်းရွယ်ကလေးတွေ Pfizer ကုမ္ပဏီတို့ကာကွယ်ဆေးထိုးနှံနိုင်ကြောင်းအမေရိကန်အစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA ကခွင့်ပြုလိုက်တာဖြစ်ပါတယ်။ China Eastern တရုတ်လေကြောင်းလိုင်းရဲ့မတ်လတဲပြည့်ကျခဲ့တဲ့လေယာဉ်ကအလိုလျောက်မှတ်တမ်းတင်ထားတဲ့ Black Box အချက်လက်တွေအရလေယာဉ်မှူးခေါင်းခန်းထဲမှာရှိနေတဲ့သူတယောက်ယောက်ကတမင်သက်သက်လေယာဉ်ကိုထိုးချရာကပြည့်ကျခဲ့ပုံရချောင်းကနေဦးစုံစမ်းတွေးရှိချက်တွေနဲ့နှိဆက်တဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီး Wall Street Channel သတင်းကအင်ကာနစ်မှာဖော်ပြပါတယ်။ကနေဦးစုံစမ်းစစ်ဆေးမှုတွေမှာစပိုင်းဆိုင်ရာချိုးယွင်းချက်မတွေ့ရတာကြောင့်လေယာဉ်ဝန်တန်းရဲ့လုပ်ရက်ကိုအာရုံစိုက်စုံစမ်းခဲ့တာလို့လဲတာဝန်ရှိသူတို့ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာဂျုံတွေပြည်ပတင်ပို့မှုရုတ်တရက်ပိတ်လိုက်တာကြောင့်အဓိကစိတ်ကမ်းမှာဂျုံတန်းချင်းထောင်းထောင်းချီတောင့်တင်နေပါတယ
်။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးတာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုတ်တန့်အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇီနတ်တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။VOA ရဲ့ဒီမနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.